Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ9ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30 နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအီရတ်နိုင်ငံမိုးဆူးမြို့ကိုအီရတ်တပ်ဖွဲ့တွေကအပြည့်အဝပြန်လည်သိမ်းပိုက်လိုက်ပြီးတဲ့နောက်မှာ IS တို့ကိုချေမှုန်းလိုက်နိုင်ပြီလို့ကြေညာလိုက်ပါပြီဘင်္ဂလားဒေ့ရှ်ကမြန်မာဒုက္ခသည်တွေပြန်လည်လက်ခံရေးကူလာအနေနဲ့မြန်မာကိုတိုက်တွန်းဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်တင်တွေတွေပြည်နာဆင်ကြမယ်တင်လွာတွေထဲမှာတော့
ကျန်ရည်ပင်းရည်ပြီကျွန်တော်တို့ခုနှစ်ရန်ကော်မတီကိုပေးနိုင်တယ်ဆက်လာတဲ့ဒီကျွန်တော်တို့အကျဉ်းပေးရတဲ့ဖွဲ့စည်းတာဖွဲ့စည်းနေတဲ့ကိုယ်ရင်းပြပြီးတော့ရှင်းပြဖို့ဒါပြီးတော့လျှောက်တဲ့တွေရှိတယ်
ပုံမှန်66ကကြီးပါဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှင်းနေကြီးဦးအောင်သိန်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြန်မှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူပတ်စင်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်ကိုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
အီရတ်နိုင်ငံမိုးဆူးမြို့ကိုအီရတ်စစ်တပ်ကအပြည့်အဝပြန်လည်သိမ်းပိုက်လိုက်ပြီးတဲ့နောက်မှာအစ္စလာမ်ရဲ့အစွန်းရောက် IS ကိုအနိုင်ရပြီလို့အီရတ်ကကြေညာလိုက်ပါတယ်။လက်နက်ကိုင်တပ်ဖွဲ့တို့ရဲ့တပ်မှုကြီးဝန်ကြီးချုပ်ဟေဒါအယ်အဘာဒီကလွတ်မြောက်လာတဲ့မိုးဆူးမြို့ကိုရောက်ရှိနေပြီးကြီးမြတ်တဲ့အောင်မြင်မှုအတွေ့ရဲရဲဝံ့ဝံ့တိုက်ခိုက်ခဲ့ကြသူတွေနဲ့အီရတ်ပြည်သူတွေကိုချီးကျူးဂုဏ်ပြုခဲ့တယ်လို့ဝန်ကြီးချုပ်ရုံးကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။တီဂရမြေကြောင်တလျှောက်ကမိုးဆူးမြို့ဟောင်းရဲ့နေရာငယ်တစ်ခုအတွင်းမှာစစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းအစ္စလာမ်ရဲ့အစွန်ရောက် IS တွေအပေါ်အနိုင်ရရေးအီရတ်တာဝန်ရှိသူတွေကအကြိမ်ကြိမ်ခန့်မှန်းပြောဆိုခဲ့ကြတာပါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းအီရတ်တပ်ဖွဲ့တွေအသာစီးရရှိမှုအချိန်ကနှေးကွေးခဲ့တာပါလွန်ခဲ့တဲ့3နှစ်ကအစ္စလာမ်ရဲ့အစွန်ရောက် IS တွေသိမ်းပိုက်ခဲ့တဲ့မိုးဆူးမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်အီရတ်တပ်ဖွဲ့တွေကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အတူမြေပြင်အထောက်အကူတွေကိုအသုံးပြုခဲ့ရတာဖြစ်ပါတယ်မိုးဆူးမြို့ကို IS တွေကသူတို့ရဲ့ကာလီဖိတ်အုပ်ချုပ်ရေးအချက်အချာအဖြစ်ကြီးညာထားတာဖြစ်ပါတယ်မိုးဆူးမြို့ဟောင်းပြန်လည်သိမ်းပိုက်နိုင်ရေးရှစ်လကြာတိုက်ပွဲတွေအတွင်းအပြည့်အစုံများပြားခဲ့ပြီးတက်တန်းနှစ်ပေါင်း850ရှိပြီဖြစ်တဲ့တမိုင်းဝင် Grand El Nuri Bliji လည်းပျက်စီးခဲ့ပါတယ်။ဒါအပြင် Grand El Nuri Bliji ရဲ့45မီတာမြင့်တဲ့ဗလီမျောစင်ကြီးကိုလည်းစစ်သွေးကြွတွေကမကြသေးခင်ကပဲဖောက်ခွဲပစ်ခဲ့ပါတယ်ရှင်။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေလျှော့ချရေးအတွက်ရုရှားဘက်ကပထမဆုံးအဆင့်ဆောင်ရွက်ရမယ်လို့အမေရိကန်ဘက်ကပြောဆိုခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာယူကရိန်းနိုင်ငံ Kiev မြို့တော်ကိုပထမဆုံးအကြိမ်ဖြစ်တရားဝင်ခီးစဉ်ဖြစ်နေရောက်ရှိနေတာပါ။ယူကရိန်းအရှေ့ပိုင်းပဋိပက္ခတွေအဆုံးသတ်ရေးနဲ့လက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်ထောက်ပံ့ရေးနဲ့ပတ်သက်ပြီးတော့ယူကရိန်းသမ္မတ Petro Poroshenko နဲ့တွေ့ဆုံပြီးတဲ့နောက်အမေရိကန်နိုင်ငံသားဝန်ကြီး Tillerson ကအခုလိုပြောလိုက်တာဖြစ်ပါတယ်။2015ခုနှစ်ကရုရှားနဲ့ယူကရိန်းစိုးရကြရရှိထားတဲ့အပြစ်ခတ်ရစဲရေး Minsk သဘောတူညီချက်ကိုရည်ရွယ်ပြီးတော့သက်ဆိုင်သူအလုံးတို့ကဒီပန်းနိုင်တွေကိုအခိုင်အမာရပ်တည်နေသမျှရှိနေသမျှတိုးတက်မှုတွေရှိအောင်ဆောင်ရွက်နိုင်မယ်လို့ယုံကြည်ထားကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။မြောက် Atlantic စစ်စာချုပ်အဖွဲ့နေတို့ဆိုင်ရာအမေရိကန်သံတမန်ကြီးဟောင်း Kurt Volker ကိုယူကရိန်းအရေးစစ်ဆင်ညီနိုင်ရေးအထူးကိုယ်စားလှယ်အဖြစ်ဝန်ကြီး Tillerson ကခန့်ထားတာပါ။Mr. Volker ကဝန်ကြီး Tillerson နဲ့အတူယူကရိန်းနိုင်ငံခီးစဉ်မှာလိုက်ပါခဲ့ပါတယ်။ Mr. Volker အနေနဲ့ကတော့ယူကရိန်းအရှေ့ပိုင်းအရေးဖြစ်ရှင်းမှုရည်ရွယ်တဲ့ Germany ပြင်သစ်ရုရှား၊ Ukraine နိုင်ငံတို့ရဲ့ Normandy Format အဖွဲ့ရဲ့ Ukraine ရေးစစ်ဆင်ညီနိုင်မှုမှာပါဝင်သူအလုံးနဲ့ပုံမှန်စစ်ဆင်ညီနိုင်သွားမှာဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကိုနှစ်ကြိမ်တိုင်တိုင်ပြင်းပြင်းထန်ထန်ဖိအားပေးပြောဆိုခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ် အခုချိန်ဟာရုရှားအစိုးရနဲ့ရှေ့ဆက်အပြုသဘောဆောင်ရွက်သွားရမယ့်အချိန်ဖြစ်တယ်လို့လည်းသမ္မတထရန့်ကဒီကနေ့ပြောပါတယ်။ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတဲ့ G20 ထိပ်သီးစည်းဝေးပွဲကနေဝါရှင်တန်ကိုပြန်လည်ရောက်ရှိလာပြီးတဲ့နောက်သမ္မတထရန့်က Twitter မှာရေးသားချက်တွေထဲမှာတော့ဝင်ရောက်ဆွတ်ဖက်မှုတွေနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်ဘက်ကပြင်းပြင်းထန်ထန်ညှဉ်းဆန်တယ်လို့လည်းမှတ်ချက်ပေးထားပါတယ်။ဒါအပြင်ရွေးကောက်ပွဲအင်တာနက်ဖောက်ထွင်းမှုနောက်တခြားမလိုလားအပ်တဲ့ကိစ္စရပ်တွေကိုကာကွယ်ဖို့နဲ့လုံခြုံဘေးကင်းရေးအတွက်ဖောက်ထွင်းမရနိုင်တဲ့စိုက်ဘာလုံခြုံရေးအဖွဲ့တစ်ခုဖွဲ့စည်းရေးရုရှားခေါင်းဆောင်နဲ့ဆွေးနွေးခဲ့တယ်လို့လည်းရေးသားထားပါတယ်။သမ္မတထရန့်ကအဲ့ဒါလို့ပြောဆိုပေးမယ်လို့လည်းအမေရိကန်နိုင်ငံဆိုင်ဝင်ကြီး Rex Tillerson ကတော့ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲအပေါ်ရုရှားတို့ဂျာမန်ဆွတ်ဖက်ခဲ့မှုကနှစ်နိုင်ငံကြားဆက်ဆံရေးပိုကောင်းလာရင်မှခလုတ်ကတဲ့င်းတစ်ခုအနေနဲ့ဆက်ပြီးတော့ရှိနေသေးတယ်လို့ပြောဆိုထားပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်တွင်အမေရိကန်စွမ်းအင်နဲ့နျူကလ িয়ার ကုမ္ပဏီတွေရဲ့စီးပွားရေးကွန်ရက်တွေကိုအင်တာနက်ကနေဖောက်ထွင်းပြီးခုံးဝင်ခဲ့တဲ့သူဟာရုရှားဆွေးရအတွက်အလုံးလုံးနေသူတွေဖြစ်တယ်လို့အမေရိကန်ရဲ့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အမည်မဖော်တဲ့အမေရိကန်ဆွေးရတာဝန်ရှိသူတို့ကတည်ပြခဲ့တယ်လို့စနေနေ့နောက်ပိုင်းကထုတ်ဝေခဲ့တဲ့ Washington Post သတင်းစာကဖော်ပြခဲ့တာပါ။အင်တာနက်ကနေဖောက်ထွင်းခံလိုက်ရတဲ့ကုမ္ပဏီရဲ့လုပ်ငန်းတွေမှာထိခိုက်တာရှိတာကြောင့်ရုရှားရဲ့ရည်ရွယ်ချက်ကဘာဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့သူက Washington Post ကိုပြောပါတယ်။ဒါပေမဲ့အခုလို Cyber တိုက်ခိုက်မှုဟာဒီကုမ္ပဏီတွေရဲ့ဝင်နိုင်မဲ့နည်းလမ်းတွေကိုရှာဖွေထောက်လန်းတာဖြစ်တယ်လို့ရှိမြင်ကြောင်းအမေရိကန်တာဝန်ရှိသူတို့ကပြောပါတယ်။ဘသူဘဝဆိုတာမသိတဲ့ internet hacker တွေဟာ nuclear စွမ်းအင်နဲ့အရေးပါတဲ့အခြေခံအဆောင်တွေကိုပြင်မှတ်ထားနေတယ်လို့အမေရိကန်အမိမြေလုံခြုံရေးနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုတို့ကစွမ်းအင်ကုမ္ပဏီတွေကိုပြီးခဲ့တဲ့ဇွန်လနောက်ပိုင်းကသတိပေးခဲ့ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံတောင်ပိုင်းမှာအပြစ်ခတ်ရက်စရေးစတင်အသက်ဝင်ပါတယ်။ဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့သဘုံအဖွဲ့တွေကြားတိုက်ခိုက်မှုလျှော့ချရေးသဘောတူညီချက်ကနိုင်ငံအနောက်တောင်ပိုင်းမှာဒီကနေ့တနင်္ဂနွေနေ့နေကင်းပိုင်းမှာစတင်တာဖြစ်ပါတယ်။6နှစ်ကြာဆီးရီးယားပြည်ရင်းစင်ငြိမ်းချမ်းရေးနိုင်ငံတကာရဲ့နောက်ဆုံးကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကိုတော့အမေရိကန်နဲ့ရုရှားတို့ကမကထလုပ်ခဲ့ကြတာဖြစ်ပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါလိမ့်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမြန်မာနိုင်ငံသားအလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အထိပ္ပယ်ရှိရှိလေးလေးနက်နက်ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမာမော့အလီကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးဖီလီပိုဂရန်တီနဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးတာမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင်23,6599ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထိုင်ပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားဒုက္ခသည်10,000ကျော်တို့ကိုနိုင်ငံသားစီစီရေးလုပ်ငန်းတွေပြီးဆုံးထားပြီဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတဲ့အပေါ်မှာတော့စိုးရိမ်ပူပန်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဒုက္ခသည်တွေပြန်လည်ခေါ်ယူရေးအရင်မြန်မာအစိုးရအဆက်ဆက်ဆောင်ရွက်လာပေမဲ့လူသီးရှင်များထုတ်ဖော်ပြောဆိုမှုကတော့မရှိပါဘူး။ကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်တီကတော့မြန်မာနိုင်ငံခီးစဉ်အပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးမနေ့ဖြန်တနင်္လာနေ့မှာတော့ကော့ဘဇားကမြန်မာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှာဖြစ်ပါတယ်။
တရုတ်နိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်လီရှာဘိုအနေနဲ့ပြည်ပမှာသွားပြီးဆေးကုသမှုတွေခံယူဖို့အတွက်တိတ်နောက်မကျသေးဘူးလို့စနေနေ့ကတရုတ်ဆေးရုံကိုသွားရောက်ကြည့်ရှုခဲ့တဲ့အနောက်နိုင်ငံဆရာဝန်အုပ်ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းလီရှာဘိုအနေနဲ့ပြည်ပကိုသွားပြီးဆေးကုသမှုလုပ်မယ်ဆိုရင်တက်နိုင်သမျှအများဆုံးလုပ်ဖို့လိုတယ်လို့လည်းပြောပါတယ်။ဂျာမနီတောင်မှဟုတ်အမေရိကန်ပြည်ထောင်စုမှာဆေးကုသမှုခံယူလို့ရမလားလို့သူနဲ့သူ့ရဲ့မိသားစုကမေးခဲ့ကြောင်းအမေရိကန်ပြည်ထောင်စု MD Anderson Cancer ဌာနကဆရာဝန်ဂျိုးဇက်ဟာမန်နဲ့ဂျာမနီနိုင်ငံ Heidelberg Tech တို့ကဆရာဝန် Marcus Bochler တို့ကပြောပါတယ်လူရှာဘိုကိုပေးနေတဲ့ကုသမှုတွေဟာမှန်ကန်မှုရှိတယ်လို့အဲ့ဒီဆရာဝန်နှစ်ယောက်ကအတည်ပြုခဲ့တယ်လို့တရုတ်ဆေးပညာသိပ္ပံတက္ကသိုလ်ကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာတော်မီလောင်ကျွမ်းနေတာကြောင့်မိသားသမားတွေမီးငြိမ်းနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒါအပြင်ပူချိန်ဟာလည်းစမ်းချိန်တင်လောက်အောင်မြင့်တက်နေပါတယ်။မနေ့စနေနေ့ကတော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလိစ်မြို့မှာအပူချိန်ဟာ35ဒီဂရီစင်တီဂရိတ်ရှိခဲ့ပြီးဒါဟာ1886ခုနှစ်ကစလို့နှစ်ပေါင်း132နှစ်ကြာရှိနေခဲ့တဲ့စမ်းချိန်ကိုချိုးနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်အနောက်တောင်ပိုင်းကတဲကန္တရဒေသတွေမှာ၄ ° အပေါ်ပိုင်းတိတ်သေးစာများလာကြောင်းအပူလိုင်းတွေဖြစ်ပေါ်ခဲ့တာလို့အမျိုးသားရာသီဥတုစောင့်ကြည့်ရေးဌာနကပြောပါတယ်။ Santa Barbara ခရိုင်မြောက်ပိုင်းမှာတော်မီလောင်ကျွမ်းနာဟာ9689ဟက်တာရှိပြီးဆယ်ရာဂိုင်နှုန်းကိုပဲငိမ့်သက်အောင်လုံနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာမကြာသေးခင်ကပဲမိုးကောင်ရေရှားမှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်အခုလိုအပူချိန်တွေမြင့်တက်ပြီးတော်မီလောင်ကျွမ်းနာဖြစ်ပါတယ်ရှင်။
Manchester United အသင်းအတွက်ဂိုးများဆုံးသွင်းခဲ့တဲ့တိုက်စစ်မှု Wayne Rooney ဟာသူ့ရဲ့အသင်းဟောင်းဖြစ်တဲ့ Everton အသင်းကိုပြန်ပြီးတော့ပြောင်းသွားပြီဖြစ်ပါတယ်။အသင်းပြောင်းရွှေ့ခြင်းမပါပဲပြောင်းရွှေ့ခြင်းအလွတ်နဲ့ပြောင်းသွားခဲ့တာဖြစ်ပြီးတော့ Everton နဲ့ Rooney တို့ဟာနှစ်နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်။ Everton နဲ့ Superlar တွေရဖို့ကသူ့ရဲ့ကစားသမားဘဝတက်တန်းတဲ့ရှောက်မှာအကြီးမားဆုံးအောင်မြင်မှုဖြစ်မယ်လို့ Rooney ကပြောပါတယ်။ Rooney ဟာ Man U အသင်းအတွက်73နှစ်ကြာကစားခဲ့ပြီးပွဲပေါင်း959ပွဲမှာဂိုးပေါင်း253ဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းသူဖြစ်စံချိန်တင်ခဲ့တာပါသူဟာမန်ယူနဲ့ဒူပရီးမီယားလိဂ်ဖလား5ချိန်ချန်ပီယံလိဂ်2ချိန်ယူရိုပါလိဂ်2ချိန်နဲ့ FA ဖလား2ချိန်အပါအဝင်လိဂ်ဖလား4ချိန်ကိုလည်းပိုဆွဲခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်သိငေထက်နဲ့ကိုရင်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်ဆက်လက်ပြီးအပတ်စဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုမတင်ဆက်ခင်မှာအခုရင်ဆုံးတော့ပုံမှန်60ကျောက်ကကြီးဖြစ်တဲ့ရေးဆောင်ရွက်ချက်အကြောင်းကိုတင်ပြပေးပါမယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုထိခိုက်စေတယ်လို့ဝေဖန်မှုတွေမြင့်တက်လာနေတဲ့ပုံမှန်60ကျောက်ကကြီးပါဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေကတဆင့်အများပြည်သူသိရှိလည်လာနိုင်အောင်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်ပြည်သူများနဲ့လူမှုအတိုင်းအဝိုင်းတွေအနေနဲ့မိမိတို့ဖြစ်ဆက်ပြင်ဆင်လို့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုပေးဖို့ဆွေးနွေးနိုင်တယ်လို့လွှတ်တော်ဥပဒေချမ်းကော်မတီကဖိတ်ခေါ်လိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းဆိုပြီးပြည်ထောင်စုလွှတ်တော်မှပြန်လည်ပြင်ဆင်ပြဋ္ဌာန်းပြီးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးအတည်ပြုမဲ့ဒီဥပဒေကိုဒီကနေ့ဇူလိုင်လ9ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေပြန်ကြားရေးဝန်ကြီးဌာနနဲ့လွှတ်တော်အသီးသီးရဲ့အင်တာနက်စာမျက်နှာတွေမှာဖော်ပြထားတာဖြစ်ပါတယ်။အဓိကပြင်ဆင်ချက်တွေကတော့ဆက်သွယ်ရေးဥပဒေပုံမှန်3ပုံမှန်ခွဲနိုင်ငံပါဆက်သွယ်ရေးနှင့်သတင်းအချက်အလက်နည်းပညာဝန်ကြီးဌာနဆိုတဲ့စကားရဲ့အစားပို့ဆောင်ရေးနှင့်ဆက်သွယ်ရေးဝန်ကြီးဌာနဆိုပြီးအစားထိုးရမယ်လို့ပါရှိပါတယ်။ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းအပေါ်မှာပြည်သူအများနောက်အဖွဲ့အစည်းအသီးသီးအနေနဲ့မိမိတို့ဖြည့်ဆွတ်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုစာနဲ့ပေးဖို့ဆွေးနွေးနိုင်တယ်လို့လူကိုယ်တိုင်လည်းလာရောက်ဆွေးနွေးနိုင်ပါတယ်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအဖွဲ့ဝင်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှေ့နေကြီးဦးအောင်သိန်းကဖိတ်ခေါ်ပါတယ်။
ကြံဉာဏ်ကြီးပေးနေတယ်လို့ကျွန်တော်တို့ဥပဒေချမ်းကော်မတီကိုပေးနိုင်တယ်ကျလာတဲ့ဒီကျွန်တော်တို့အကျဉ်းချပေးလို့အဖွဲ့စည်းတာအဖွဲ့စည်းနေတဲ့ကိုယ်ရင်တွေ့ပြီးတော့ရှင်းပြလို့လာပြီးတော့ရှောက်တဲ့တွေရှိရဲ့။နောက်ပြီးတော့အစာအဖြစ်လာပြီးကျန်ကျန်ပေးတဲ့တွေရှိရဲ့ပေါ့နော်။အဲဆိုပြီးတော့ကျွန်တော်တို့ကဒီမှာဥရိယံကော်မတီအစည်းအဝေးဆိုင်။ဆိုင်ကျပြီးတော့ဒီဥရိယံပတ်သက်ပြီးတော့ကျွန်တော်တို့ဒီဥစ္စာကတွေကဆက်လက်ပြီးတော့အသုံးပြုသင့်မပြုသင့်ပေါ့ဗျာ။အဘကြောင့်ဒီဥရိယံမရှိသင့်ဘူးလေဆိုတော့တင်ပြချက်ကြောင့်နားထောင်မယ်။ရှိတဲ့နေရာပြောတဲ့လူတွေရှိနေကျွန်တော်နားထောင်
ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့သူတို့အဆိုပြုထားတဲ့အကြံပြုချက်တွေတခုမှမပါဝင်ဘူးလို့60ကျောက်ကကြီးဖြတ်သိမ်းရေးဥဆောင်လှုပ်ရှားသူတူဦးဖြစ်တဲ့ကိုဆောင်ခါကပြောပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီး60ကျောက်ကကြီးဖြတ်သိမ်းမှုအပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘက်နဲ့ရောလွှတ်တော်နယ်ပါတွေ့ဆုံဆွေးနွေးပြီးအကြံပြုချက်တွေပေးပို့ထားတာဖြစ်ပါတယ
်လွှတ်တော်ဘီးရဲ့နှစ်ပတ်လောက်ကတောင်းဆိုခဲ့တာရှိရပါတော့ကျွန်တော်တောင်းဆိုချက်တွေတွေကတခုမှမပါလာဘူးပါအဲ့တော့ကျွန်တော်တို့ကဒီစက်ပတေဘူးတွေမှာ60ကျော်ကကြီးကိုဖြတ်သိမ်းပြီးတော့အခြားပုံမှန်တွေကိုပြင်တာတွေဖြတ်တာတွေလည်းရှိတယ်ရှိပါအောင်အချက်20ကျော်ပဲ။အဲ့တော့အဲ့ဒီအချက်တွေအားလုံးလိလိရှုပြီးတော့ပုံမှန်60ကျော်ကကြီးကိုပြင်တာပဲတခုလည်းဒီဥရေပြန်မှာပါလာရဲပေါ့နော်။ဆိုတော့အဲ့ဒီဟာကကျွန်တော်တောင်းဆိုရတယ်မကိုက်ဘူးလို့ပြောရမှာ။နောက်တစ်ခါကျတော့လက်ရှိပြင်တဲ့အချက်တွေကရောလုံလောက်ပြီလားလို့ကြည့်ရခါမှာလုံလောက်မှုမရှိဘူးပေါ့နော်။ဆိုတော့ကိုဆိုးတာကပုံမှန်80ခါကွေးဖြတ်ပလိုက်တယ်ပေါ့။ဆိုတော့အားလုံးက CND ပေါ့အထူးဖြင့်ဒီပြည်ရေးဝန်ကြီးဌာန 也是会来奥天嘛，被洗掉了嘛，不？诶，地皮也也来奥不要多了，哎咯，哎一下个，土皮就走起来高了，不？地这边的土地啦，地在那边还没出现，那土皮也陆陆续续都不用，一点不比现在老稀巴的，不？
地主十多亿乌布里巴，变现的被骗的呢，乌布里宝马瑞呢不得了，六道大卫事业都瑞是个他们多要顺利加嘛骗的账户嘞，故上卡个表话嘞。
就那路嘛，今天的这个六道没事了，是吧？搞六道要不的，六道不是嘞，你顺利一路的，第二百十段就往里有面了，是吧？六道没的呢，六道不是嘞，那就那车队伍就那就让你的，那块叫做你这不比较低啊。就那路地，我看你不比十六段有的，十六段没过呢。而且伢都没见到，完了，哎呦，他们一天到晚就那压压到过，就那十多路没。
အများပြည်သူသိရှိနားလည်အောင်နဲ့ဝိုင်းဝန်းအကြံပြုဆွေးနွေးနိုင်အောင်လူလူလှုပ်ရှားမှုတွေနဲ့ပညာပေးမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့လည်း66ကာကြီးဖြတ်သရေလှုပ်ရှားမှုပူပေါင်းအဖွဲ့ကဆိုထားပါတယ်ရှင်
ရရှိမှခင်လူသက်စွာထုတ်ဖော်ပြောဆိုခြင်းကိုထိခိုက်စေရာကြောင့်ဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကန့်ဝတ်နေကြတဲ့စစ်တွေပုံမှ66ဂါကြီးပါဝင်တဲ့ဒီစစ်တွေဥပဒေပြင်ဆင်ချက်မူကြမ်းထွက်ပေါ်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကန့်ဝတ်သူတွေအတွက်ကျေနပ်လောက်စရာရှိပါသလားကျေနပ်အားရစရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲသရရှင်တွေမှရောဒီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့ဓမ္မမဟုတ်ဖြတ်သိမ်းဖို့အတွက်ခိုင်လုံတဲ့အမြင်အယူဆရှိပါသလားလာမယ့်အင်ကာနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူတွေ VUE ကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကိုယ့်ရဲ့မိကွန်းဒါမှမဟုတ်ကိုယ့်ရဲ့မြင်းတွေကိုကြိုတင်ပို့ထားနိုင်ပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမဲ့သရရှင်တွေကိုကြိုဆိုပါရခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်လိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရယ်အခုတော့မြမရေးဆွေးနွေးခန်းအလှည့်ဖြစ်ပါရယ်ရှင်မြမနိုင်ငံရဲ့ခီးသွွားလုပ်ငန်းကဏ္ဍဟာအလားအလာကောင်းတဲ့အများကြီးရှိနေပေမဲ့ဒီထက်ပိုပြီးဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်ချမှတ်ထားတဲ့မူဝါဒတွေကိုထိထိရရအကောင့်တဲ့ပေါ်ဖို့အနိုင်ဆုံးအဆင့်အိမ်နီးချင်းနိုင်ငံတွေနဲ့ရှင်ပြိုင်နိုင်စွမ်းအားပိုကောင်းလာအောင်လုပ်ဖို့ဒီကဏ္ဍမှာကျွမ်းကျင်သူတွေကိုနေရာမှန်ပေးဖို့စာတာတွေလှုပ်ဖို့လိုအပ်တယ်လို့ဝါရင်အဲ့တဲ့လမ်းညွန်တွေကထောက်ပြကြပါဗျ။မြမခီးသွွားလုပ်ငန်းလက်ရှိအခြေအနေရင်ဆိုင်နေရတဲ့အကြတဲ့ရှေ့အလားအလာတွေနဲ့ပတ်သက်ပြီးဝါရင်အဲ့တဲ့လမ်းညွန်တွေဖြစ်ကြတဲ့ကိုဆိုင်ကနဲ့ကိုပွန်နီဦးတို့ကိုရန်ကုန်မြို့ VOA Studio မှာကိုကြော့ကြော့သိန်းတွေ့ဆုံမင်းမြန်ထားတာကိုနားဆင်ကြရအောင်ပါရှင်။
တို့မြမခီးသွွားလုပ်ငန်းကဏ္ဍလက်ရှိအခြေအနေရင်ဆိုင်နေရတဲ့အခက်အခဲတွေအနာဂတ်အလားအလာဒါကိုကျွန်တော်တို့ဆွေးနွေးကြမယ်ဆိုတော့ဘူဆိုင်ကနေကောကိုကနေဘူကတကယ်ဝါရင်ခီးသွွားအလန်းညွန်နေဖြစ်တဲ့အတွက်ဘူတို့သဘောထားကအမြဲတမ်းရှိပါမယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုတော့ပထမဦးဆုံးကလက်ရှိမြမနိုင်ငံရဲ့ခီးသွွားလုပ်ငန်းအခြေအနေဒီလွန်ခဲ့တဲ့3နှစ်နဲ့နှိုင်းယှဉ်မယ်ဆိုရင်ပိုတက်လာနေပါသလားတန့်နေပါသလားကျသွားပါသလားဘူဆိုင်ကနေဘာမြင်ပါလဲ
ဟုတ်ကျွန်တော်ဟောပေါ့ဟုတ်ကလေးကနေလည်းကျွန်တော်ဟိုအမေကိုပြောရမယ်ဆိုရင်တော့လောလောဆယ်မှာတန့်နေတယ်လို့ပဲပြောလို့ရပါတယ်။အတချို့ညုံကင်းလေးတွေတော့တက်လာတာရှိပါတယ်။တချို့ sector အသေးလေးတွေပေါ့။ဥပမာကျွန်တော်တို့ဒါမြစ်တွင်းဟိုမြစ်တွင်းမှာသွားလာနေတဲ့ကျွန်တော်တို့ခေါ် cruise store တွေပေါ့။အဲ့လိုမြစ်တွင်းပျော်စီးတင်မောတွေအဲ့ sector တွေဆိုရင်တော်တော်လေးဟို double digit နဲ့ဟိုတိုးတက်လာတာမြင်ရတယ်။နောက်နိုင်ငံခြားကနေအဲ့လိုတကယ်ပြင်လဲကိုတင်မောကြီးနဲ့စိန်ခံတင်မောတွေဝင်လာတာဆိုရင်လည်းဒါတော်တော်လေးတိုးတက်လာတဲ့ဟာလေတွေ့ရပါတယ်ခါတိုင်းဆိုရင်ဒါတနစ်လုံးမှကျွန်တော်တို့ရန်ကုန်ပေါ့ကိုဝင်တဲ့တင်ပေါ်က60 60ထဲမှာပို့တယ်ကနေအခု30ကျော်ဝင်ပါတယ်ဗျတနစ်ကိုအဲကျွန်တော်အင်ဒီနာချင်းနဲ့ဆိုင်တော့နည်းနေပြီမဲ့ကျွန်တော်အနေနဲ့တော့ဒါတိုးတက်မှုလေးတစ်ခုလို့တော့မြင်လို့ရပါတယ်အဲ့ဒီတင်ပေါ
်တချို့တက်တာတွေတော့ရှိတယ်ဒါပေမဲ့အားလုံးခြုံကြည့်မယ်ဆိုရင်တော့တန့်နေတာ
ဟုတ်ကဲ့ overall မှာပြောရင်တော့နည်းနည်းလေးတန့်သွားတဲ့နှစ်လို့ဟိုပြောလို့ရပါတယ်အများစုကခံမှန်းထားတာတော့တော့ခုဒါလူတက်စိတ်အစိုးရတက်နဲ့ကာလာတစ်ခုရောက်သွားတဲ့အချိန်မှာဒုံတို့တိုးတက်လာမယ်လို့မျော်မှန်းထားတာက တာကြီးမာတော့တဲ့အတွက်ကြောင့်မို့လဲထင်းတယ်လို့တိတ်ကမဖြစ်လာတဲ့အနေအထားလေးတစ်ခုဖြစ်သွားတယ်လို့တော့ကျွန်တော်ယူဆတယ်
ကိုကွန်တို့ရောတက်နေတယ်ဆိုတာသဘောတူလား
တက်နေတယ်ဆိုတာဟုတ်ပါတယ်ကျွန်တော်တို့ကဒါလက်တွေ့ကျွန်တော်တို့မြင်ခဲ့တွေ့ခဲ့ရတာပဲလေတက်နေတယ်ဆိုတဲ့အပိုင်းကခုနပြောတော့တချို့အပိုင်းလေးတွေမှာတိုးတက်မှုရှိလာတယ်ဒီ crew story လိုဟာမျိုးမြေချောင်းသွားခေးစင်လိုဟာမျိုးမှာတိုးတက်လာတယ်ဒါမဲ့ over all အနေနဲ့ပြန်ကြည့်လိုက်လို့ရှင်တန့်သွားတယ်ကျွန်တော်တို့မျောလင့်ထားသလောက်အရေးအတွက်ဖြစ်မလာဘူးဆိုတာကျွန်တော်တို့သိရတယ်လေအဲ့အတွက်ကျွန်တော်တက်နေတယ်လို့ပဲကျွန်တော်တို့ဆိုစမှာပဲ
ဆိုတော့ဒီတက်နေတယ်ဆိုတဲ့အချက်ကိုဒီကြီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဆိုပြီးတော့အဖွဲ့တွေဖွဲ့ထားတယ်လုပ်နေကြတာရှိတယ်တောင်းဆိုရတယ်ပါတယ်ဒီလူတွေကိုယ်တိုင်ကတော့အသိမှတ်ပြုပါရဲ့လားဒီတက်နေတဲ့ဟာဘယ်လိုပြိုင်ကြမလဲဘယ်လိုပြောင်းကြမလဲမူရရောဟလာလုပ်ငန်းစီစဉ်ရရောဘယ်လိုလုပ်ကြမလဲဆိုတော့တိတိကျကျပေါ့နော်အချက်ချက်နဲ့စဉ်းစားပြီးတော့လုပ်ဖို့အလားအလာမျိုးရှိရဲ့လားလုပ်ကိုလုပ်နေရဲ့လား
ဟုတ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ထင်တာကတော့ကျွန်တော်တို့ခုအနေနဲ့ကတော့ကျွန်တော်တို့အတိုင်းပြည်မှာတော့ leading body လေးတခုရှိတာပေါ့နော်မြန်မာ tourism federation ခေါ်တဲ့မြန်မာခေတ္တလာမြန်မာခေတ္တလုပ်ငန်းအဖွဲ့ချုပ်ဆိုတဲ့အရာဒါကျွန်တော် leading body လည်းဟုတ်တယ် ruling body လည်းတခုဟုတ်တယ်ပေါ့နော်ဝန်ကြီးဌာနရဲ့အောက်ကနေပြီးတော့အဲ့ဒီဖက်ပိုင်းမှာတို့ဟိုအာခမောင်းတန်နဲ့လှုပ်ရှားဖို့ပို့ပြီးလိုအပ်တယ်လို့တော့ကျွန်တော်ထင်တယ်ဘာလို့ကျွန်တော်အင်ဒီနာချင်းနိုင်ငံတွေမှာအဲ့ဖက်ပိုင်းမှာကျွန်တော်တို့တက်လှုပ်တာအများကြီးအားတာနေရတွေ့ရပါတယ်ယူရီးယားမှာဆို tourism authority of thailand ပေါ့မလေးရှားမှာဆိုရင် Malaysian Tourism Board ဆိုပြီးတော့သူတို့အဲ့ဒါကြီးကိုတော်တော်လေးအားကောင်းပေါင်းတန်နဲ့သူတို့ရဲ့ခေတ္တလုံလောက်ကိုမောင်းနှင်ထိန်းချောင်းပြီးကဏ္ဍတစ်ခုရောက်အောင်နှစ်တိုင်းနှစ်တိုင်းလို့လို့ညွန်ကိန်းအစ်စ်တင်နဲ့တိုးတက်တာလောက်လုံနိုင်တဲ့စွမ်းအားတစ်ခုကျွန်တော်တွေ့ရပြီမဲ့ကျွန်တော်တိုင်းပြည်မှာအဲ့ဟာနဲ့ပတ်သက်လာရင်တော့အနည်းငယ်နေကွင်းနေရလို့တော့ပြောလို့ရပါတယ
်ကိုကပြန်ရမယ်လုံးရမယ်သူများတွေကတော့ဒီလိုလုံနေပြီငါတို့လည်းပဲတည်တည်ဆတ်ဆတ်စက်စက်နနစဉ်းစားပြီးလုံးရမယ်ဆိုတော့တကယ်တာဝန်ယူပြီးတော့လုံနေလူတွေကသူတို့သိရလားသူတို့တွေးမိရလား
အဲတိတော့တိမှာပါတိပါတယ်ဒါပေမဲ့အကောင့်တယ်ပေါ်တဲ့နေရာမှာအားနေတာပေါ့နော်တိကြတယ်ကျွန်တော်နိုင်ငံနေနေဆိုရင်ရင်းပြသဘာဝအရာကျွန်တော်တို့ကအင်ဒီဂျင်းနိုင်ငံနေနေပဲရှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ virgin place တွေ why virgin တွေကကျွန်တော်တို့မှာအများကြီးပဲ
လုံးဝလူမရောက်သေးတဲ့
လူဝင်မရောက်သေးတဲ့နေရာတွေအတိတ်တက်နေရာတွေအများကြီးရှိ
တယ်စိတ်ဝင်စားမ
ယ်စိတ်ဝင်စားမယ့်နေရာတွေအများကြီးရှိတယ်ပေါ့နော်ကျွန်တော်တို့ကအဲ့ဒီအဥ္စာတွေကိုကျွန်တော်တို့က
ဖော်ထုတ်အောင်
ဖော်ထုတ်အောင်အကောင့်တွေဖော်ထုတ်အောင်ဖော်ထုတ်တဲ့နေရာမှာကျွန်တော်တို့မှလိုအလိုအပ်ချက်ရှိတယ် tourism အရဆိုဥပမာ CAT လို့ခေါ်တာပေါ့နော် communication accommodation transportation ဆိုတဲ့အကြောင်းအရာတွေချောင်းမွေးဖို့လုပ်တယ
်ဆက်သွယ်ရေး
ဆက်ဟော communication နေရာထိုင်ခင်း
တ
ည်ယူပို့ဆောင်ရေးဒါတွေချောင်းမွေးတယ်ဆိုမှကျွန်တော်တို့ဒီနေရာတွေကလည်းရောက်နိုင်ပါလေဒါမှလည်းဧည့်သည်တွေသွားလို့နေရာရောက်ဥပမာထိုင်းနိုင်ငံထိုင်းနိုင်ငံဆိုဘာမှမပြောနိုင်ကြဥပမာကျွန်တော်မဲဆောက်လို့ဟာမျိုးမဲဆောက်ဆိုတာပြောမယ်ဆိုရင်ထိုင်းနိုင်ငံရဲ့တောရွာစနေဘုံနေရာပဲဒီစနေဘုံနေရာမှာသူ့ရဲ့ tourism ကဖွံ့ဖြိုးနေတာသွားတွေ့ရတယ်တော်တည်ရတယ်ဆိုတဲ့နေရာမှာဘာရင်ကကျွန်တော်တို့ကချိန်တိုးရှိလို့ရလဲဆိုလို့ရှိရင်ဥမာကျွန်တော်တို့အဲ့ဒီမှာရှိတဲ့မဲကာဆာဆိုတဲ့ရေတကုံလေးပေါ့ဗျာဒီရေတကုံလေးကဆိုရင်ရေတကုံကပြောမယ်ဆိုလို့ရှိရင်ရေတောင်မှတတောက်တောက်လောက်ပဲကြာနေတဲ့ဥစ္စာလေးတည်တည်လေ
း
နော်အဲ့ဒီနေရာလေးမှာလူတွေကအဲ့ဒီမှာလာပြီးတော့လဲတယ်နော်ပျော်ပျော်ရွှင်ရွှင်ရှိတယ်ရေကလည်းတန်ရှင်းကြည်တောက်
တော့တွေ့ရစင်ထားတာပေါ့
စင်စင်ထားတာโอเคဒီရေတကုံဒီရေတကုံကကျွန်တော်နိုင်ငံနဲ့ရှင်မယ်ဆိုကျွန်တော်တို့ရှင်မှာရှိတဲ့ရေတကုံကျွန်တော်တို့ပြင်ဦးလေဆိုလို့ရှိရင် B4 ရေတကုံပွေးကောက်ရေတကုံပေါ့ကျွန်တော်ကတုံးတက်ရေတကုံကြီးရေတွေလည်းတဝေါ်ဝေါ်စီးနေတဲ့ဥစ္စာကြီးကျွန်တော်ရေတကုံနဲ့သူတို့ရေတကုံနဲ့ဘယ်လို့မှရှင်လို့မရနှစ်ချက်ရှိတယ်ရှင်လို့မရကျွန်တော်တို့ကဒီကခုနကပြောရေလည်းအများကြီးလာတယ်ဟုတ်ပြီနော်တားလည်းလာတယ်သူတို့ရှင်မှာရေကတောက်ပဲကြာတယ်ဒါပေမဲ့ကွာခြားချက်ရှိလာတဲ့တစ်ချက်ကကျွန်တော်ရေတကုံကရေတွေတဝေါ်ဝေါ်ကျနေတဲ့အတူအဲ့ဒီရေထဲမှာရေတံဘူးကုန်တွေ plastic 8တွေကျွန်တော်တို့ဒီပေါ့ဘူးကုန်တွေအမိုက်တရိုက်တွေနဲ့စီးနေတဲ့ရေတွေဖြစ်နေတာတပိုင်းဟိုမှာရေကကျတော့တန့်ရှင်းကြည်လင်းနေတာတပိုင်းဒါတပိုင်းမို့သွားတွေ့တယ်အဲ့ဒါအပြင်ကျွန်တော်ဒီပွေးကောက်ရေတကုံကိုသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့က entrance fee ကလူရောကားရောပေးရတယ်ဗျာဟိုမှာကျတော့သွားလို့ရှိရင်ဘာမှမပေးရဘ
ူးဝင်ကြီးမပေးရ
ဝင်ကြီးလည်းပေးလို့မပေးရဘူးမပေးရဘဲနဲ့တို့ကတဘောပန်ဝင်ခြင်းကိုထိမ့်သိမ့်တဲ့နေရာမှာတို့အနေနဲ့ငွေကောက်ခံခြင်းမရှိဘဲနဲ့ထိမ့်သိမ့်နေပါလားဆိုတော့ကျွန်တော်တင်ယူခွင့်ရခဲ့တယ
်ငွေကောက်ခံခြင်းမရှိဘဲ
ငွေကောက်ခံခြင်းမရှိ
အိတ်ထဲရဆိုင်ပြီးတော့ထိမ့်
တယ်တို့တဲ့တို့ရဲ့ဒီအစိုးရရဲ့ဒါစီမံမှုပေါ့နော
်
တို့ရှိမှတို့ပြည်သူတွေလာရောက်လဲပတ်တဲ့သူတွေတဘောပါဝင်ခြင်းထိမ့်သိမ့်ရဲတဲ့မှာပါဝင်ပြီးတော့နော်ထိမ့်သိမ့်နိုင်တဲ့ education ကိုတို့လုပ်ထားလို့ပဲဖြစ်မယ်တစွေးထွေးလို့လည်းမရဘူးအမိုက်ပြစ်လို့လည်းမရဘူးတန့်ရှင်းနေတယ
်ဒါကတော့ဒီကိုယ်တိုင်ကလည်းထင်သေးတာပဲเนาะတို့ရဲ့
လူလူကိုယ်တိုင်ကပါဝင်ထင်သေးနိုင်ရှိကျွန်တော်တို့ရှိမှကျတော့ခုနပြောလို့အမိုက်တွေဖြစ်ထားတယ်ဒီထဲမှာအကုန်လုံးဒီရေကတောက်ချင်စရာလည်းမကောင်းဘူးချိုးချင်စရာလည်းမကောင်းဘူးအဲ့ဒါအပြင်ပတ်စံကောက်တယ်လူလည်းကောက်တယ်ကားလည်းကောက်တယ်အော်ဒီနှစ်ခုကိုရှင်းကြည့်လိုက်တော့ကျွန်တော်တခုဘာသွားပြီးတွေ့လဲဆိုတော့ငါတို့ရှိရဒီကောက်ထားတဲ့ပတ်စံတွေကတို့ဘယ်ရောက်သွားလဲပေါ့နော
်ဒါ
တွေကိုဒီ maintenance အတွက်မတုံးလို့လားဟိုမှာကပတ်စံလည်းမကောက်ဘဲနဲ့သူတို့ maintain လုပ်နိုင်တာဘာကြောင့်လဲဆိုတော့စဉ်းစားကြတာတခုကျွန်တော်ပေါ်သွားတာ
လို့ဆိုတော့ ဟိုစီမံခန့်ခွဲမှုပိုင်းထိမ့်သိမ်းမှုပိုင်းလူမှုကိုယ်တိုင်ရဲ့ပေါ့မှုပိုင်းတွေမှာကျွန်တော်တို့ရှင်းလို့မရသေးတဲ့အနေအထားမှာရှိတာပေါ့
နော်တာဝန်တိမှုပေါ့ဗျာဘီတူတူအနေနဲ့ဒါရေးပါဝင်လာဖို့ဆိုတော့တာဝန်တတိနဲ့ပါလာမှာ
ဟုတ်ကဲ့
အာဒါရေးတာဝန်ဟိုအခုခေတ်ဆန်းနေတဲ့ဒါဟို data အခြေပြုခေတ်သွားလုပ်ငန်းဆိုတော့ community based ဆိုတာလဲဒါလူထုကတတတအပါလာမှာ
ဟုတ်ကဲ့
အစဉ်ကြီးအပြေချောင်းမိမဲ့ဝင်ဝင်တိုးမဲ့အလုပ်လေအ
ဲ
ကြောင့်မို့ကျွန်တော်တို့ထင်တာအဲ့ဒီပိုင်းမှာတာဝန်တတိပါလာဖို့ကျွန်တော် educate လုပ်ဖို့ပညာပေးစီစဉ်နေလေးလည်းတွဲပြီးလုပ်ပေးဖို့လိုအပ်နေတယ်လို့ယူဆတယ်ဗျာ။
ဟုတ်ဆိုတော့နေရာထိုင်ခင်းပိုင်းနေရာထိုင်ခင်းဆိုတော့မာဗီကဈေးကြီးတာမှာဈေးကြီးလွန်းနေဆိုပြီးတော့နာမည်ဆိုးနေတိတ်ကြော်ညားတာတိတ်ကြော်ကြတာကျွန်တော်တို့အဲခီးသွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ရေးတဲ့စောင်းမားတွေဖတ်လိုက်ရင်မြန်မာနိုင်ငံရဲ့ဟိုတယ်ကတွေဈေးကြီးတာအကြီးကျယ်ပါနေကြ။နောက်တစ်ခါကျွန်တော်တို့ကကြက်တာ
ခီ
းသွားလာရေးအဆင်မပြေတဲ့ကိစ္စအရာရာလည်းပဲအငြင်းတန်းပါနေကြဆိုဒါတွေကိုခီးသွားလုပ်ငန်းကဏ္ဍဖွံ့ဖြိုးတိုးတက်အောင်ဆိုပြီးလုပ်နေတဲ့လူတွေမမြင်ဘူးလားသူတို့လုပ်ဖို့မစင်စားဘူးလားလုပ်တာရောရှိလားရှင်းတာရောရှိလား
အဲအဲ့ဒီဖက်ပိုင်းမှာတော့ကျွန်တော်ထင်တာဟိုအစိုးရကိုနိုင်ကိုကတချို့အဲ့လိုမျိုးလုပ်တဲ့ long term plan ပေါ့ရေရှည်စီမံကိန်းတွေမှာဟိုထျောက်စွာဖြည့်ရှင်းနိုင်နေတဲ့မရှိနိုင်တဲ့မရှိသေးတဲ့အတွက်ကြောင့်မို့ဝန်ကြီးဌာနအနေနဲ့ရောခီးသွားလုပ်ငန်းအနေနဲ့ရောဒါကြီးကိုဝင်ပြီးတော့တူတတအင်အားနဲ့တော့လုံနိုင်အောင်မယ်လို့မထင်ဘူးဗျာ
။ဟုတ်ကဲ့။ဆိုတော့ဒီဥစ္စာကဖြည့်ရှင်းလို့မရတဲ့ကိစ္စလားခုနနေရာထိုင်ခင်းဈေးကြီးတဲ့ကိစ္စ၊ဒိန်ပို့ဆောင်ရေးမှာခက်ခဲရှိတဲ့ကိစ္စဖြည့်ရှင်းလို့မရနိုင်တဲ့ကိစ္စလားခု
။ဘယ်လိုတော့မဟုတ်ဘူးဗျာ။ဖြည့်ရှင်းမယ်ဆိုလို့ရှိရင်ဖြည့်ရှင်းလို့ရနိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့က long term plan အနေနဲ့သွားပြီးဖြည့်ရှင်းမှရမှာ။ကျွန်တော်တို့ကဒီ short term နဲ့မှာတော့ချက်ချင်းကြီး boom နေဆိုပြီးထပြီးတော့ဒီအာဟိုဟိုတယ်ကားတွေချက်ချင်း short ချလိုက်။ short ချလိုက်တာနဲ့ဧည့်သည်တွေဝုန်းနေရောက်လာမယ်ဆိုတာမျိုးလေ။မဖြစ်နိုင်ဘူးလေကျွန်တော် long term plan တစ်ခုနဲ့လုပ်ရအောင
်
long term plan တစ်ခုနဲ့လုပ်မယ်ဆိုတဲ့အပေါ်မှာကျွန်တော်တို့ကပြည်တွင်းမှာလိုအပ်ချက်တွေရှိသလိုပြည်ပနိုင်ငံတွေနဲ့ကျွန်တော်တို့ချိန်ထိုးပြီးရှင်ရမယ့်အပိုင်းလေးတွေရှိလာတယ
်
အဲ့ဒီအတွက်ကျွန်တော်တို့ဒီလုပ်ငန်းစဉ်တွေကိုအကောင့်တေဖော်နေတဲ့သူတွေပေါ့ဘာလို့ကျွန်တော် tourism ဆိုတာ industry ကြီးတစ်ခုကို service industry ကြီးတစ်ခုလုံးနဲ့ပတ်သက်နေတဲ့အတွက်ဒီ service industry ကြီးတစ်ခုလုံးမှာပါဝင်ပတ်သက်နေတဲ့သူတွေအားလုံးကညီညာထကြစွာအကောင့်တေဖော်မှာဖြစ်ပါဟု
တ်ကဲ့ဆိုတော့tourism နဲ့ပတ်သက်ရင်ကျွန်တော်တို့အများကြီးဘေးထွက်ဆိုးကျိုးဆိုတာလည်းရှိတယ်အခုကုန်စက်တိုင်းကဟိုမှာပြရဟိုလိုဝိုင်းဟလာအဲလန်းညွန်တွေအတွေ့ကြုံရဖြစ်တဲ့လောက်မဖြစ်သေးဘူးလာတဲ့လောက်မလာသေးဘူးဆိုတော့ဒီအခြေအနေမှာခုနဘေးထွက်ဆိုးကျိုးဖြစ်တဲ့သဘောပေါက်ဝင်ချင်းထိခိုက်တာတို့ကျွန်တော်တို့ရဲ့ရှေးအောင်ဆောက်ဦးတွေပျက်စီးတာတို့အဲ့ဒါတွေရောအလားလာအခြေအနေကလက်ရှိအခြေအနေကစိုးနေပြီလားစဆိုးစားပြုတ်နေပြီလားဒါမို့အဆင်ပြေနေသေးလားပြဿနာမရှိသေးဘူးလ
ားစဆိုးစားပြုတ်နေပြီလို့ပဲပြောရပါတယ်
ဆိုတော့ဘေးထွက်ဆိုးကျိုးတွေစခံစားနေရတ
ာတော့ tourist တွေပေါ့ကမ္ဘာလက်ခီးတွားတွေခက်စိတ်စိတ်ရောက်တဲ့ဒေတာမှာအဲဘေးထွက်ဆိုးကျိုးတွေတော့မြင်ရပါတယ်ပကံမှာအင်းလေးမှာပေါ့အဲ့လိုမျိုးဟာလေးတွေမှာတခါလေအဲ့ဒါလေးတွေစမြင်ရလာတဲ့အပိုင်းတွေမှာတော့ရှိတယ
်
နောက်တချို့ပကံမှာပေါ့ဆိုရင်ဒါတခါလေအတမတရစီမင်းစကန်လိုက်မနာလာလေတခါလေကျတော့ဘာမှမဟုတ်ပဲနဲ့ဟိုစကန်ဟောက်ပြမှုလေးတွေဟိ
ု
ကျွလွန်လာလေးတွေ့ရတယ
်
နောက်ပြီးတော့တခါလေအမွေတောက်စားပြီးတော့မလုပ်တင်တာတွေလုပ်တဲ့ဟာတွေရှိတယ်နောက်တခါလေဖျားဝတ်တကမြေတွေမှာမတင်လျော်တဲ့ကိစ္စတွေကိုသူတို့ဒါတိလို့ပဲဖြစ်ဖြစ်မတိလို့ပဲဖြစ်ဖြစ်အဲ့လိုမျိုးလုပ်ပြီးကျွလွန်မိနေတဲ့ဟာမျိုးတွေဟာလေးတွေကခက်ဆက်စိတ်တော့ပေါ်ကြလာလေးရှိပါလေ
။
ဘေးထွက်ဆိုးကျိုးဆိုပေမဲ့လည်းဒီခါလေးကျွန်တော်အနေနဲ့ဒီခါလေးပုံမြင်နေတဲ့ဘေးထွက်ဆိုးကျိုးကတော့ကမ္ဘာလက်ခီးတွေဆိုတာထက်ဘီတွင်းခီးတွားတွေစကမဲဆိုအမိုက်ပစ်ကဒါကတခုတော်တော်ကြီးတဲ့
ခီးတွားလူတွေကလူနဲ့ဆိုရင်တော့စိုက်နာပဲပေါ့နော်။ပြည်ရတော့
ကမ္ဘာလက်ခီးတွားရောက်တဲ့နေရာတိုင်းမှာဟိုဘီတွင်းခီးတွားတွေကလည်းခါတိုင်းတက်ဆိုင်ပို့ခီးတွားလာတဲ့အချိန်မှာသူတို့တွေစကမဲဆိုတာပစ်လာတဲ့အမိုက်တွေကတော့တိုင်းပြည်ပုံရိပ်ကိုကြားစေတဲ့ဘေးထွက်ဆိုးကျိုးတော်တော်ကြီးကြီးဖြစ်တာကိုကျွန်တော်သတိထားမိတ
ော့ဆိုတော့တောင်ရှိတဲ့လူတွေကသတိထားမိပါရဲ့လားကိုကိုကြီးအဲ့ဒါကိုတို့တိုင်မှုတွဲမှုဖြည့်ရှင်းမှုကြိုးစားနေပြီလားလုပ်နေပြီလား
အဲသတိထားမိလားဆိုတာနေရာအားလုံးနဲ့ပတ်သက်ရင်တော့တို့သိချင်ပါလေသိမယ်ဗျာအကုန်လုံးတော့မသိနိုင်ဘူးဥပမာကျွန်တော်တို့အမြဲတမ်းတွားနေကြနေရာမျိုးချက်ချိုးလို့နေရာမျိုးဆိုလို့ရှိရင်မြင်မကောင်းအောင်အမိုက်တွေကတောင်ပေါ်ကကြိလိုက်တာနဲ့ဧည့်သည်တွေကိုယ်တိုင်ကဟောက်ပွားတယ်မင်းတို့ဒီလိုပဲလားဆိုတာမျိုးအပြောခံရတယ်ပေါ့နော်မြင်နေရတယ်ဒီအမိုက်စွန့်ပစ်တဲ့ကိစ္စတွေနော်အဲ့ဒီအတွက်ဒီနေရာတွေကတော့ဒီလိုနေရာမျိုးတွေတော့သိနိုင်တာပေါ့တချို့မသိနိုင်တဲ့နေရာတွေလည်းရှိပါလိမ့်မယ်ဟု
တ်ကဲ့ဟုတ်ပါပါကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့
Abasin tin set de myama ywe suin gan ko na sin ka ya da ba shin. VOA myama bai tanin ngun ne ya radio season ko select thulwin pe ni ma de. Jama lo thulwin ka de season ne patat pi we phan chan pe sa re pe po lo de thora shin ne na sin lo de de tin ne taung yu lo de so yin VOA ye email leisa burmese@voanews.com ma sa ye da pe po nai ma de. Ma cha kin thulwin me duriya pai na ywe season ma ro myama pi ma pe sa mya season ne abasin kan na re ko na sin cha bo shi ba de shin.
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညတယ်ပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့အပတ်စဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြော်ပြပေးမယ်အပြင်သရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOA ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ရဲ့အမြင်အမျိုးမျိုးကိုရေးလာတဲ့စာတွေကိုမဖော်ပြပေးခင်မှာတော့ VOA ကိုအမြဲတမ်းနားဆင်အားပေးပြီးတော့အကြံပြုပါတယ်ဆိုပြီးရေးလာတဲ့သရရှင်တွေရဲ့စာလေးတွေကိုအရင်ဖော်ပြပေးခြင်းပါတယ်နော်။ Facebook မှာရေးလာတဲ့မာစီလူကြာဆိုတဲ့သရရှင်ကအစီအစဉ်တွေအတွက်ကျေးဇူးတင်ပါကြောင်းအခုလိုပြောလာပါတယ်
။ကျေးဇူးလည်းတင်ပါတယ်အခုလိုမျိုး viewer ရဲ့ရုပ်တံဌာနမြင်ရကြားရတာကြောင့်ဘုသူတ္တပိုတိုးတက်ပြီးအတိတရားပိုရှိလာလို့အရာရာတိုင်းကိုပိုနားလည်နိုင်လာပြီးတော့ကုချင်းစာတရားပိုထားတတ်လာနိုင်တာ viewer ကြောင့်ပါခင်ဗျာ
ရှင်မင်းမော်ဆိုတဲ့သောရရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပြည့်တန်ဖြစ်ပုံရပါတယ်နော
် viewer ကိုကျေးဇူးတင်ပါတယ်ရှင် George Crow နဲ့ဒေါ်လာလတ်တန်းအမြဲတမ်းကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော
်ဟုတ်ကဲ့ပါ George Crow နဲ့ Andy ဒေါ်လာလတ်တန်းကိုပြောလိုက်ပါမယ်ရှင်ဦးမြင့်အောင်ဆိုတဲ့နောက်ထပ်သောရရှင်ကတော့တိုက်ရိုက်လေလာအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်တဲ့ VOA ကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါသောရရှင်နေလည်းသိပြီးသားဖြစ်ပါလိမ့်မယ်ကျမတို့ VOA မြန်မာပိုင်းကနေပြတိုက်ရိုက်လေလာဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှနှစ်ချိန်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်ဒီအစီအစဉ်မှာသောရရှင်နေကိုယ်တိုင်ပါဝင်ပြီးတော့ဆွေးနွေးနိုင်တာမလို့ဆွေးနွေးခြင်းနဲ့သောရရှင်နေအနေနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးမယ်ဆိုရင်တော့တယ်လီဖုန်းနံပါတ်ကိုလှမ်းပြီးတော့ပို့ပေးထားနိုင်ပါတယ်။ဒါမှမဟုတ်လည်းကိုယ့်ရဲ့အမြင်ကိုအီးမေးလ်ကတဆင့်ဆွေးနွေးမယ်ဆိုရင်ကျမတို့ VOA အီးမေးလ်ကိုစာရေးပြီးတော့ပို့ထားနိုင်ပါတယ်။ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးတော့ရေးထားပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင်။ VOA သောရရှင်တွေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ VOA သတင်းတွေနဲ့ပတ်သက်ပြီးတော့နည်းနည်းအကြံပြုချင်ပါတယ်။ဆိုပြီးရေးလာတဲ့သောရရှင်တက်လူရဲစာကိုလည်းပြောပြပေးချင်ပါတယ်
။ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မြတ်တစွာသတင်းရေးစီချင်ပါတယ်။ကျွန်တော်လူမျိုးစွမ်းမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလမ်ဘာသာဝင်ဗုဒ္ဓဆန့်ကျင်သူတယောက်မဟုတ်ပါဘူးသတင်းမှန်တွေကိုလေးစားစွာဖြင့်စောင့်မျှော်အားပေးလျက်ပါ
ဟုတ်ကဲ့ပါကျွန်တော် VOA သတင်းဌာနအနေနဲ့လည်းပဲပဲကူမှဘက်မပေးမနဲ့သတင်းမှန်တွေကိုတင်ပြဖို့အထူးအားလုံးဆိုင်လှုပ်ဆောင်ပါတယ်လို့ပြောချင်ပါတယ်ရှင်မမြင်နိုင်မတွေ့နိုင်အဝေးရောက်နေတဲ့ဒေတာတွေကိုရောက်နေတာမလို့ VOA သတင်းနဲ့အတန်ဖိုင်တွေကြောင့်သတင်းတွေကိုသိခွင့်မြင်ခွင့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ VOA Facebook ပေးရတဲ့ဇင်သူကတော့
မြန်မာနိုင်ငံအရှေ့မြောက်ဖျားဒေသတခုမေခမြစ်ဘူတာအိုမချမ်းပေါ်အထိခီးသွားနေပါရယ်ဒါကြောင့်မို့ VOA ကိုလည်းကျေးဇူးတင်တယ်သတင်းတွေဖတ်ခွင့်ရလို့လေအတိမတ်ပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါရယ်ရှင် ဖအန်ကနေပြီးတော့ VOE ကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့ရေးလာတဲ့ဖအန်သားဆိုတဲ့ VOE ပရိသတ်ရေးလာတာကိုလည်းပြောပြပေးချင်ပါတယ်
။ VOE ခင်ဗျာအမြဲတမ်းအားပေးလျက်ပါနိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်။ဒါပေမဲ့ကိုယ့်မြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ်။ကျွန်တော်တယောက်တည်းရဲ့ဆန္ဒပါ။ကျေးဇူးတင်ပါတယ်။
ကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်နော်။အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒီလေးတစ်ပုတ်နဲ့ကြားဖြတ်ဖြောပြေးပေးကြပါတယ်။ British အမျိုးသား Pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇိန်းနဲ့ American Pop DJ ဆို Taylor Swift တို့2019ခုနှစ်မှာထွက်တဲ့ 50 Shades Darker ရုပ်ရှင်ကားအတွက်ဇာတ်ဝင်တည်သီဆိုပေးထားတဲ့သတင်းဖြစ်ပါတယ်။တချင်းရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ2016ခုနှစ်ဒီဇင်ဘာမှာဖြန့်ချိလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချိတာဖြစ်ပါတယ်ပထမဆုံးစထွက်တဲ့သတင်းပတ်မှာကို review ကနေနားထောင်မှုပေါင်း25သန်းနောက်ပြီးတော့ online ကနေပြီးတော့နားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်2016ခုနှစ်အတွင်း Taylor Swift တယောက်သူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်သတင်းတစ်ပုဒ်အောင်မြင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်ဒီသတင်းထဲမှာဇိန်းဆိုတာရော Taylor Swift ဆိုထားတာရောအရန်ကောင်းပါတယ်လို့ Entertainment Weekly Magazine ကပြောပါရည်ဒီသချင်းကဇိန်း One Direction အဖွဲ့ကထွက်ပြီးနောက်ပိုင်းသူအကောင်းဆုံးတေးဆဲဖို့စီးရင်နဲ့မှာဒုတိယမြောက်ဝင်တဲ့သူကိုယ်ပိုင်သချင်းဖြစ်ပါတယ် Taylor Swift အနေနဲ့တော့အကောင်းဆုံးတေးဆဲဖို့စီးရင်နဲ့ဝင်တဲ့သချင်းအပုတ်20မြောက်တေးသချင်းဖြစ်ပါတယ်ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံးတေး30စီးရင်နဲ့ကိုဝင်ဖို့ကအမှုပညာရှင်16ဦးပဲဖြစ်ပြီးတော့သူက16ရောက်မြောက်ဖြစ်ပါတယ်အဲ့ဒီထက်မှမှအမျိုးသမီးအဆိုရှင်6ဦးပဲပါတာပါစိတ်နဲ့ထေလဆွေပြက် I don't want to live forever ဆိုတဲ့တခြင်းကိုနားထောင်ကြည့်ပါဦးနော် It's in us right on for me honey is for us how can you come It's just a cruel existence like it's no point hoping at all Baby, I feel crazy All night, all night And every day Give me something Oh, but you say nothing What is happening to me? I don't wanna live forever Cause I know I've been living in vain And I don't wanna fit wherever I just wanna keep calling your name you come back Taylor Swift ရဲ့ I don't want to live forever ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။အခုတော့မြန်မာနိုင်ငံကမျက်မှောက်ရေးရာကိစ္စရပ်တွေနိုင်ငံရေးနဲ့လူမှုရေးရာတည်ငြိမ်ရေးပေါ်မှာသရရှင်တွေသူ့ရဲ့အမြင်အမျိုးမျိုးကိုရေးလာကြတာတွေကိုဖော်ပြပေးစင်ပါတယ်။မြန်မာနိုင်ငံကပညာရေးနဲ့ပတ်သက်ပြီးတော့သရရှင်တွေရဲ့အမြင်တချို့ကိုဝေမျှခြင်းတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတရန်ကနေကိုရန်အထိအတန်းနဲ့ဆောင်ပွဲဝဲအောင်ရှုံတက်မှတ်တဲ့စနစ်ကိုပဲဖျက်ပြီးတော့အရေးချင်းအစ်စ်တက်မှတ်တဲ့စနစ်အစားထိုးဖို့မြန်မာနိုင်ငံကပြင်ဆင်နေတာပါနော်။နှစ်ပေါင်းများစွာကြင်သုံးလာတဲ့အဲဒီဆောင်ပွဲစနစ်ကိုဖျက်သိမ်းတဲ့အပေါ်မှာအမြင်အမျိုးမျိုးပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ဝစီယာဆိုတဲ့သောရရှင်ကစနစ်တွေဘလို့ပဲပြောင်းပြောင်းတကယ်လက်တွေ့ဘဝမှာအသုံးချမဲ့ပညာရေးစနစ်မျိုးကိုပေးသင့်ပါတယ်ဆိုပြီးတော့ခုလိုအကြံပြုလာပါတယ်
တင်ကြားရေးပိုင်းနဲ့ဆိုင်တဲ့လှုပ်ထုံးလုပ်နည်းတွေမူဝါဒတွေဘလို့ပဲပြောင်းလဲချမှတ်ကျင့်သုံးကျင့်သုံးမိုးပြန်ပြလို့ပါဘူးဒါပေမဲ့စနစ်နှမျိုးကိုတော့ပြောချင်ပါတယ်ပထမတစ်မျိုးကငါလှုပ်တယ်လို့ငါတွက်တဲ့အတိုင်းတွက်ငါဖြေးတဲ့အတိုင်းဖြေးဆိုတဲ့စနစ်မျိုးပါ ចောင်း သားကို တွေး ခေါ် စေ ခြင်း မပြု ပါ ဘူး ဒီလို စနစ် က စာမွေး ပွဲ မှာ အမှတ် များ များ ရ နိုင် တယ် ပြဿနာ ကို ကိုယ် တိုင် ဖြေ ဖို့ မ စွမ်း နိုင် ပါ ဘူး အများ ဆရာ ရှာ တတ် ပါ တယ် ဒုတိယ တင် ကြား နည်း စနစ် က တော့ ចောင်း သား ကို ဘက် ပေါင်း စုံ အောင် ချ ပြ တယ် အသေး စိတ် ရှင်း ပြ တယ် ပြီးရင် ចောင်း သား ကို ကိုယ် တိုင် ဖြေ ရှင်း ခိုင်း တယ် တွက် ခိုင်း တယ် သူတို့ တတ် တလောက် မတ် တလောက် လုတ်ပြတာကို လက်ခံ ပြီး သူတို့ ကို တိုင် ပြဿနာ များ ကို ဖြေ ရှင်း တတ် အောင် လက်ကျင့် ပြုစု ပြောထောင် ပေး တဲ့ ပညာရေး စနစ် ပါ ဒီစနစ်က စာမေးပွဲ မှာ အမှတ် များ မယ် လို့ အမှတ် မခံနိုင်ပေမဲ့ သူ့ဘဝ တစ်လျှောက်လုံး မှာ တွေ့ကြုံလာမဲ့ ပြဿနာ မျိုးစုံ ကို ဆရာ ရှာနေ စရာ မလိုပဲ ပဲ ကို တိုင် ဖြေ ရှင်း နိုင် ပါလိမ့်မယ် ဒီတော့ ပထမ ပြော တဲ့ ပညာရေး စနစ်က ဆရာ ကို ရှာနေ ရတဲ့ ကျွန် ပညာရေး စနစ် ဒုတိယ စနစ် ကြ တော့ မိမိ ကို တိုင် ဖြေ ရှင်း နိုင် အောင် တင်တဲ့ စနစ် ဆို တော့ ဘယ် စနစ် ကို တွား ကြ မှာ လဲ ဘာတွေ ကို ဘယ်လို ပြင်ဆင် ကြ မှာ လဲ တက်ဆိုင်သူများကို အသိ ပေးလိုက်ပါတယ်
မြန်မာနိုင်ငံမှာ ပညာရေး စနစ် ပြုပြင် ပြောင်းလဲမှု နဲ့ ပတ်သက် ပြီး နောက်ထပ် ဆွေးနွေးလာတဲ့ ဒီ Facebook ပေါ် မှာ ဆွေးနွေးလာတဲ့ သောရာစင် နောက်တစ် ဦးက တန်ဆိုး ဖြစ် ပါတယ် သူက တော့
လက်ရှိ ပညာရေး စနစ် ပြောင်းလဲမယ် ဆိုရင် ပြောရမှာတွေ က တော့ အများကြီးပါ ကျွန်တော် အထင်နဲ့ လက်တွေ့ မြင်နေတာကို ပြောရမယ် ဆိုရင် ပညာရေး စနစ် ရဲ့ ကျောင်းဆရာ ကျောင်းဆရာမ တွေကို ပြောင်းလဲနိုင်ရင် တော့ ပညာရေး စနစ် က ကောင်းလာပါလိမ့်မယ် ကျောင်းသား ဆိုတာ က တော့ ပြောင်းလဲဖို့ အလွန် လွယ်တယ် လी နောက် တစ်ခုက မိဘ စာတင်ကျောင်း ဆိုတာ ကျောင်းသားရှိ မှ စာတင်ကျောင်း ဖြစ် လာမှာပါ စင်းရဲတဲ့ မိဘတွေ စာတင်ကျောင်းကို သူ့သားသမီး ဘလို့ ကျောင်းထားမလဲ အဲ့ဒါက ကြာ တော့ နိုင်ငံတော် နဲ့ ဆိုင်တယ် လी ကျောင်းသားမိဘတွေကို အလုပ်အကန့် အခွင့်အလမ်း ပေးရမှာ က နိုင်ငံတော် အပေါ် မှာ မူတည်နေပါတယ်
သားသမီးတွေ ပညာ တက်ဖို့ အတွက် ကျောင်းသားမိဘတွေ ဒီ ပညာကို ပေး နိုင် စွမ်း ရှိ တဲ့ အပေါ် မှာ လည်း မူတည် ပြီးတော့ အဲ့လို ပညာ ပေး နိုင် မှု အခွင့်အလမ်း တွေ ရှိ ဖို့ က လည်း အလုပ်အကန့် ရှိ မှာ ရမှာ ပါ ဒါကြောင့် မလို့ ဒါကလည်း နောက်ဆုံး နိုင်ငံတော် နဲ့ တက်ဆိုင် ပါတယ် ဆိုပြီး ဒီသောရရှင် ရေးလာတာ ဖြစ် ပါတယ် ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာပဲရက်ချင်ပါတယ်ရှင်ဆက်ပြီးတော့ဒေးတောင်းနဲ့သောရရှင်တွေကိုလည်းအလှည့်ပေးဖို့ရှိပါတယ်เนาะကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြတ်တာတေးလက်ဆောင်ကဏ္ဍမှာဒေးသတင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အ င်းလို့ပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ဒီထောင်လာတဲ့သရော့ရှင်နေထဲမှာဆိုရင်တော့မော်လမြိုင်မောင်ငယ်ရဲ့အောင်တော်မူသုံးလမ်းမှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်ပါဆိုပြီးတော့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါလာတာပါ။မြေစုံမွန်ဆိုတဲ့သောရရှင်ကအစောရဝနရဲ့အနည်းဆုံးလူဆိုတဲ့တခြင်းလေးတောင်းဆိုလိုက်ပါတယ်ရှင်နဲ့ဟုတ်ကဲ့ပါဒီတော့ဒီသောရရှင်တောင်းဆိုထားတဲ့မော်လမြိုင်မြို့မောင်ငယ်ရဲ့အောင်တော်မူသုံးလမ်းမှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်မြစ်တာဒီလက်ဆောင်တခြင်းလေးကိုထောက်လွှင့်ပေးကြမှာရယ်နော်ဝနတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုဒီတေးတောင်းတဲ့သောရရှင်ရောတေးချစ်သောရရှင်နဲ့အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင
်나타미레몸에서는탐마영성채방클리래내에세파노진너두에이멜라라메포자고하드칠레냐내저때마영지세창메세포체니성루아무와네도카네조드에카Yes, I'm a attentive boy. It's an attentive man. Do you think of the moment when I see the car? Could you tell me the diaba? Empty a cool light for a chain. A needle of luva. There's a little bit, little heart. Yes, I'm a soul's own dark soul. Don't you need it?感谢他落日的阳明有你的苦难不断那位飘落是你的快乐呀呀明天陪我吃的若带我不喊你走这样的爱
ဝနာတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တချင်တောင်းလွှာတွေကိုတင်းင်းကြွေနေညပိုင်းနဲ့တင်းင်းလာနေမန္တလေးချိန်နေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
် Not for me lay Moon is a mountain man Elles ont se pancalere Ne esse pano Je n'a du ei me la la me poja Cor te le la le to pe ma Eu te sei também se pode me zoar O ano tocar é tão treca E sai na arte tá bom Até arte mano Tu tem o teu nome bem se é cá Cuide ao teu amor Eu te acolho e vou a te ver Me zoa Me zoa, me zoa, 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 me zoa Atomo ku hanizo tsuyadera Mere mera mera ma Yesai na sozo to kasura Tonire chitsu ya ko kaneshira Mere mera
အေးတနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်ပြည်ထနာပြင်သုံးသပ်ဖြေရှာဖို့လိုနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုင်အင်ဂျင်နီကူညီတင်ဆက်ထားပါရရှင
်။ဒီကရရဲ့ပိုင်းကရခိုင်ပြည်နယ်မြို့တော်စစ်တွေမှာကားတစ်စီးပေါ်ကမွတ်စလင်အုပ်စုတစုလူစုလူဝေးနဲ့ဝိုင်းဝန်းတက်ခိုက်တာခံရလို့တယောက်သေပြီး6ယောက်ဒဏ်ရာရတဲ့အကြမ်းဖက်မှုဖြစ်စဉ်တစ်ခုဖြစ်ပွားခဲ့ပါတယ်။ဒဏ်ရာရတဲ့6ယောက်ထဲမှာ2ယောက်ကအတွင်းလူနာအဖြစ်ဆေးကုရပါတယ်။လူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေညင်သက်နေခဲ့တာကာလတော်ကြာပြီးနောက်အခုဖြစ်ပေါ်လာတဲ့ပြဿနာဟာပထမဦးဆုံးသောလူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်မှုတစ်ခုဖြစ်ပါတယ်။အလားတူမွတ်စလင်အများစုနေထိုင်တဲ့မောင်တော်ဒေသဘက်မှာလည်းအခြေအနေမကောင်းပါဘူး။လျှို့ဝှက်အကြမ်းဖက်သင်တန်းပေးတဲ့နေရာတစ်ခုကိုလူမျိုးရေးတပ်ဖွဲ့တွေကဖော်ထုတ်နိုင်ခဲ့သလိုအကျန်းဖက်သမားတွေကတပ်ဖြတ်ခဲ့လို့အပြစ်မဲ့ပြည်သူ41ယောက်သေဆုံးခဲ့ပြီး23ယောက်ပျောက်ဆုံးနေစေလို့သိရပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကနေစေအုပ်ချုပ်ရေးအမိတ်တရထုတ်ပြန်ပေးဖို့ပြည်ခိုင်ပြိုးအပါအဝင်နိုင်ငံရေးပါတီ14ခုကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါသေးတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရခိုင်ပြည်နယ်ပြည်ထနာဖြေရှင်းနိုင်မှာလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်။
ပြည်ထနာရဲ့အတိတ်အနဲ့ကိုသိနိုင်ဖို့စစ်တွေမျိုးမှာမွတ်စလင်တွေလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်ကိုပြန်လည်လာကြည့်ဖို့လိုပါလိမ့်မယ်။ပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့ကစစ်တွေဓားပိုင်ကယ်ဆယ်ရေးစခန်းကဦးမြင့်နိုင်အပါအဝင်မွတ်စလင်10ယောက်ဟာတပ်သေးထွက်ဆိုဖို့အတွက်စစ်တွေမျိုးတရားရုံးကိုရဲတပ်ဖွဲ့ဝင်အဆောက်အအုံတွေပါပြီးကားတစ်စီးနဲ့သွားပါတယ်။သူတို့ရဲ့ကားနောက်ကနေဥလာမြင့်ခေါ်နူရူမာမောက်ရင်မောင်းအပါအဝင်မွတ်စလင်ခုနှစ်ယောက်ကလည်းကားတစ်စီးနဲ့လိုက်ပါသွားတယ်လို့နိုင်ငံတော်တိုင်ပင်ခံယုံသတင်းထုတ်ပြန်ချက်အရသိရပါဗျ။အဲ့ဒီခုနှစ်ယောက်ဟာတရားရုံးကနေစစ်တွေအမှတ်နဲ့ရဲစခန်းကိုသွားပြီးမိကျစ်ဆက်လန်းရောင်နီဦးစိတ်ကန်းကိုသွားဖို့လုံခြုံရေးတောင်းပါတယ်။အဲ့ဒီနောက်စခန်းကလုံခြုံရေးတပ်သားတယောက်ထည့်ပေးလိုက်ပြီးရောင်နီဦးစိတ်ကန်းကိုအရောက်မှာအခုလိုလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်ခံရတာဖြစ်ပါတယ်။လူအုပ်ကြီးကအုတ်ခဲရီနဲ့ဝိုင်းဝန်းတိုက်ခိုက်ခဲ့ကြတဲ့အတွက်ပါသွားတဲ့ကားပျက်စီးသွားသလိုတယောက်တည်း6ယောက်ဒဏ်ရာရအားလုံးထိခိုက်ခဲ့တာဖြစ်ပါတယ်။
2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုတွေပေါ်ပေါက်ပြီးနောက်ပိုင်းစစ်တွေအေရိယာကမွတ်စလင်အလုံးနီးပါးလောက်ဟာအစိုးရသတ်မှတ်ထားတဲ့ဒုက္ခသည်စခန်းအေရိယာထဲမှာပဲနေထိုင်ကြရပါတယ်။စခန်းဝင်ပေါက်ထွက်ပေါက်တွေမှာရဲကင်းနဲ့ရဲစခန်းတွေရှိပြီးစခန်းပြင်ဘက်ထွက်ချင်ရင်ရဲတပ်ဖွဲ့စီကခွင့်ပြုချက်တောင်းတချို့အခြေအနေတွေမှာရဲတပ်သားတွေရဲ့လုံခြုံရေးအဆောက်အအုံနဲ့ထွက်ကြရပါတယ်ခွင့်ပြုချက်တစုံတရာမရပဲအပြင်ထွက်ခွင့်မရှိကြပါဘူးအခုကိစ္စမှာဥလားမြင့်ခေါ်နူရူမာမောက်ပါဝင်တဲ့ခုနှစ်ယောက်ဟာစခန်းအပြင်ဘက်မှာရှိတဲ့တရားရုံးကိုထွက်တာခွင့်ပြုချက်ရလို့ထွက်တာဖြစ်နိုင်ပါတယ်ဒါအပြင်သူတို့အနေနဲ့ရောင်နီဦးစိတ်ကန်းသွားဖို့အမှတ်နဲ့ရဲစခန်းမှာခွင့်ပြုချက်တောင်းခွင့်ပြုချက်ရလို့လဲရဲလုံခြုံရေးတယောက်ထည့်ပေးလိုက်တာဖြစ်ပါတယ
်တကယ်ပြဿနာကရဲလုံခြုံရေးတယောက်ပါပြီးရောင်နီဦးစိတ်ကန်းကိုရောက်သွားတဲ့အဲ့ဒီမွတ်စလင်အဖွဲ့ကိုလူအုပ်ကြီးကအုတ်ခဲတွေနဲ့ပစ်ပေါက်ဝိုင်းဝန်းအကြမ်းဖက်တိုက်ခိုက်ကြတာပါရဲတပ်သားရဲ့အကူအညီကိုလည်းရခဲ့ကြဖို့မပေါ်ပါဘူးဒါကိုကြည့်ရင်ရခိုင်ပြည်နယ်တွေကလူမှုအတိုင်းဝဲနှစ်ခုကြားမှာအမုန်းတရားတွေနည်းနည်းလေးမှပြက်ပြယ်မသွားသေးတဲ့အပြင်အခြေအနေပေးတာနဲ့အကြမ်းဖက်ဖြေရှင်းမယ်ဆိုတဲ့စိတ်ထားမျိုးရှိနေသေးတာကိုကြည့်ရင်ပြည်ပခန့်ဖြေရှင်းရေးတိုးတက်မှုမရတာကိုထင်ထင်ရှားရှားတွေ့နိုင်ပါတယ်ရခိုင်ပြည်နယ်မောင်နှံဘက်ကအခြေအနေကိုကြည့်ပြန်ရင်လည်းကြီးရွာတွေမှာမွတ်စလင်ကျမ်းဖက်သမားတွေရဲ့လှုပ်ရှားမှုစိတ်လာတာတွေ့ရပါတယ်။သူတို့ကိုမနာခံတဲ့ကြီးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေအစိုးရကိုသတင်းပေးတယ်လို့သူတို့ယူဆရသူတွေသူတို့အတွက်အန္တရာယ်ရှိလာနိုင်တယ်လို့ယူဆရသူတွေကိုအကျမ်းဖက်သမားတွေကပြစ်မှတ်ထားသတ်ဖြတ်မှုတွေများလာတာတွေ့ရပါတယ်။ဒါ့အပြင်ကျူးလွန်သူတွေကိုအစိုးရဘက်ကဖမ်းဆီးအရေးယူနိုင်မှုအားနည်းနေသေးတာကိုလည်းတွေ့မြင်နေကြရပါတယ်။
ဒါရီကိုကြည့်ရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ရခိုင်ပြည်နယ်ပဋိပက္ခပြဿနာဖြေရှင်းရမှာတိတ်ပြီးတိုးတက်မှုရတဲ့ပုံမတွေ့ကြရပါဘူး။ဒါနဲ့ပတ်သက်ပြီးအကြောင်းအမျိုးမျိုးရှိနိုင်ပါတယ်။ပထမအကြောင်းကတော့ရခိုင်ပြည်နယ်ပြဿနာမှာဒေါအောင်ဆန်းစုကြည်ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရကြီးပဲတက်တက်ဖြေရှင်းလို့မရတဲ့ပြဿနာပါ။အစိုးရတက်တက်ပြီးတိတ်မကြခင်2016ခုနှစ်အောက်တိုဘာလမှာဒေသခံမွတ်စလင်တွေကနေသားဆောင်ရဲဌာနချုပ်နဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တာကစပြီးနေမြေလုံခြုံရေးပြတ်ပြားတပ်မတော်နဲ့ရဲတပ်ဖွဲ့ကလုံခြုံရေးကိုဦးစားပေးဆောင်ရွက်နေရတဲ့အနေအထားရောက်သွားစေပါတယ်။နောက်ဆက်တွဲအနေနဲ့လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးဆောင်ရွက်တဲ့အခါလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာကစွပ်စွဲလာလို့အစိုးရတပ်မတော်နဲ့ပြည်ထရေးကစုံစမ်းစစ်ဆေးရေးကော်မရှင်တွေတီးခြားစီဖွဲ့ပြီးစုံစမ်းရတဲ့အနေအထားထိရောက်သွားရတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကလည်းအချက်လက်ရှာဖွေဖော်ထုတ်ရေးမစ်ရှင် Fact Finding Mission စီလွဖို့စ조사လာတဲ့အထိပြဿနာကိုပိုဆိုးရွားလာစေပါတယ်နောက်ပြဿနာကြီးတစ်ခုက NLD အစိုးရလုတ်ကင်တာအများစုကိုပြည်နယ်လွှတ်တော်နဲ့ရခိုင်အမျိုးသားပါတီကဆန့်ကျင်ကန့်ကွက်နေတာပါပြည်မကြီးမှာဆိုရင်ပြည်ခိုင်ဖြိုးနဲ့သူ့မဟာမိတ်ပါတီတရားစင်ကျော်ကလည်းရခိုင်ပြည်နယ်အရေး NLD ပါတီအကောင့်ထဲပေါ်သမျှအမဲလူလူဆန့်ကျင်နေတာကနေအခုနောက်ဆုံးရခိုင်ပြည်နယ်မှာစစ်အုပ်ချုပ်ရေးပြဋ္ဌာန်းပေးဖို့အထိတောင်းဆိုလာတာတွေ့နိုင်ပါတယ်ဒီလိုအခြေအနေအောက်မှာ NLD အစိုးရအကောင့်ထဲပေါ်နေတဲ့ရခိုင်ပြည်နယ်မှာပဋိပက္ခဖြစ်နေတဲ့နှစ်ဖက်အတိုင်းဝိုင်းပြန်လည်တင့်မြက်ရေးလူခွင့်ရေးအခြေအနေတိုးတက်လာစေရေးနှစ်ရှည်လာများဒုက္ခသည်စခန်းရောက်သွားသူတွေသူတို့အိမ်သူတို့နေရာမှာပြန်လည်နေခွင့်ရစေရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကနေတဆင့်လူမှုပဋိပက္ခတွေရှော့ချနိုင်ရေးစတဲ့ရည်မှန်းချက်တွေအလုံးဘာမှတိတိယောက်ယောက်အကောင့်ထဲပေါ်နိုင်တာမတွေ့ရပါဘူ
းဒီအတွက် NLD ပါတီအာဏာရလာခြင်းကနေစဒီကနေ့အချိန်ထိရခိုင်ပြည်နယ်မှာဖြစ်ပျက်သမျှတွေနဲ့ပတ်သက်ပြီးအကောင်းဘက်ကိုတိုးတက်မှုရှိမရှိအခြေအနေတွေဆိုးရွားလာရင်လည်းဘာကြောင့်ဆိုးရွားလာတယ်ဆိုတာကိုပြဿနာနဲ့တကယ်သက်ဆိုင်နေတဲ့အစိုးရတပ်မတော်နဲ့ရခိုင်မျိုးသားပါတီအပါအဝင်ဘက်အားလုံးကအသေးချာစနစ်တကျပြန်လည်ဆန်းစစ်သင့်ပါပြီလိုအပ်ရင်ရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝဲအကျိုးရှိစေမဲ့ပြည်နယ်အကျိုးဖြစ်ထွန်းစေမဲ့တိုင်းပြည်ပုံရိပ်ပြန်ကောင်းလာစေမဲ့မူဝါဒအစ်စ်တွေကိုရဲရဲဝံ့ဝံ့ချမှတ်အကောင့်ထဲပေါ်သိမ့်ပြီးဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ပြည်တွင်းသတင်းတုံ့သက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှပ်ပါရှင်ဂျပန်နိုင်ငံကအမျိုးသားတူဟာဆီလီကွန်ရုပ်မကိုဇနီးမယားအဖြစ်နဲ့သတ်မှတ်ပေါင်းတင်နေတဲ့အကြောင်းနောက်ပြီးတော့ဒီဂျပန်နိုင်ငံကပဲအသက်68နှစ်ရွယ်ရဲဝန်နဲ့ဟောင်းတူဟာကမ္ဘာမှာ Hello Kitty ကြောင့်ရုပ်လေးအများဆုံးစုဆောင်းသူတူဖြစ်လာပါတယ်အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင်
ဂျပန်နိုင်ငံကအမျိုးသားတအူးမှာဆီလီကွန်အယုံမကိုအရာအဖြစ်နဲ့တတ်မှတ်ပေါင်းသိမ်းနေပါတယ်။မာဆာယူကီအိုဇာကီလို့ခေါ်တဲ့အမျိုးသားဟာလူအမျိုးသမီးဇနီးဖြစ်သူနဲ့ဆယ်ကျော်သက်အရွယ်သမီးမိန်းကလေးတဦးရှိသူဖြစ်ပြီးတော့တိုโจမျိုးကအိမ်တလုံးမှာအတူနေထိုင်တာလည်းဖြစ်ပါတယ်။ဇနီးဖြစ်သူဟာကလေးမွေးပြီးကတည်းကသူနဲ့အတူလိမ်မဆက်ဆံဖြစ်ထောတဲ့အတွက်အခုလိုဆီလီကွန်အယုံမမာယူနဲ့ပေါင်းနေရတာလည်းဖြစ်ပါတယ်။အစာပိုင်းမှာတော့သူဇနီးနဲ့သမီးဖြစ်သူကဒေါသထွက်ကန့်ကွက်ကြပေမဲ့လည်းနောက်ပိုင်းမှာစိတ်မသက်မသာနဲ့ပဲသဘောတူခဲ့ကြပါတယ်။အသက်45နှစ်အရွယ်ကာယကြံ့ခိုင်ရေးဆရာတဦးဖြစ်တဲ့အိုဇာကီဟာဒီမာယူအယုံမကိုအယောင်းဆိုင်မှာမြင်ကလေးကသဘောကျနှစ်သက်ခဲ့ပြီးသူ့အယုံမကိုအဝတ်အစားတွေလက်ဝတ်ရည်ရည်နာတွေပါစီရင်ထားပါတယ်။လူအမျိုးသမီးနဲ့ဆက်ဆံရေးအဆင်မပြေတဲ့အတွက်အိုဇာကီလိုမျိုးအယုံမကိုယူတဲ့အမျိုးသားအရေးအတွက်ဟာဂျပန်နိုင်ငံမှာတဖြည်းဖြည်းများလာနေပါတယ်။ဂျပန်အမျိုးသမီးတွေဟာအသေးနှလုံးအေးဆက်သူတွေဖြစ်ပြီးတကူကောင်းဆန်တယ်လို့လည်းအိုဇာကီကပြောပါတယ်။မာယူအယုံမဟာသူ့အတွက်အမြဲတမ်းရှိနေပြီးတော့သူပြဿနာတွေအတွက်ညီညူတန်တွေကိုလည်းနားထောင်ပေးတဲ့အတွက်အတူတူတသက်လုံးရှိကျင်တယ်လို့ပြောပါရခင်ဗျာ
။ဂျပန်နိုင်ငံကအသက်68နှစ်အရွယ်ရဲဝင်တဲ့ဟောင်းတူဟာကဘာမှာ Hello Kitty ကြောင်ရုပ်လေးအများဆုံးစုဆောင်သူတူဖြစ်လာပါတယ်။မာဆာအိုဂန်ချီဟာဒေါ်လာ300ခွဲလောက်တင်ကြီးရှိတဲ့မျက်နှာဝိုင်းဝိုင်းနဲ့ Hello Kitty ကြောင်ရုပ်လေးတွေအများဆုံးပိုင်ဆိုင်ပြီးဂင်းနဲ့ကဘာအစင်ချင်းတင်ခဲ့တာပါ။သူ့ဘဝတစ်လျှောက်လုံးရာဇဝတ်သားတွေဖန်ဆီးဖို့လုံပန်းခဲ့ပြီးတဲ့နောက်အခုအချိန်မှာတော့ကဘာတဝန်းကအမျိုးသမီးငယ်လေးတွေနှစ်သက်သဘောကျတဲ့ပန်းရောင်နဲ့အဖူရောင်ရှိတဲ့ကြောင်ရုပ်လေးတွေကိုစုစည်းဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ Hello Kitty ကြောင်ရုပ်တွေကြီးစုထားတဲ့တီးတဲ့အိမ်ကလေးတစ်လုံးစောက်ထားပြီးကဘာလက်ခီးသွားတွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။သူဟာအဲ့ဒီကြောင်ရုပ်လေးရဲ့ချစ်စပွဲမျက်နှာလေးကြောင့်ငဲငယ်လေးကလေးကသဘောကျနှစ်သက်ခဲ့တာလို့လည်းပြောပါတယ်။1984ခုနှစ်မှာစတင်မိတ်ဆက်ပေးခဲ့ပြီးတော့အခုခါမှာတော့ဂျပန်နိုင်ငံရဲ့ဆွဲဆောင်မှုအရှိဆုံးနိုင်ငံသားပို့ကုန်တမျိုးလည်းဖြစ်နေပါပြီ။ဂန်ချီရဲ့အမျိုးသမီးကလည်းသူ့ယောက်ျားရဲ့ဝါသနာကိုအပြည့်အဝထောက်ခံသူဖြစ်ပါတယ်ရှင်။
ဒီကရဲအင်္ဂါနေ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့မှာနှင်းစင်ကျင်းပမြဲဖြစ်တဲ့နယူးယောက်မြို့ဂိုနီအိုင်လန်ရဲ့ Hot Dog အစားအသောက်ပြိုင်ပွဲကိုရိုးရာမပြတ်ကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာမနစ်ကအနိုင်ရခဲ့သူဖြစ်တဲ့ဂျိုယီဂျော့ချက်စနက်ဆိုသူကပဲအနိုင်ရသွားတာဖြစ်ပြီးတော့ Hot Dog အသားချောင်းနဲ့ပါမုတ်82ခုကို10မိနစ်အတွင်းမှာစားပြခဲ့တာပါ။ဒီပွဲမှာသူအခုလိုအနိုင်ရတာဟာ10ချိန်မြောက်ဖြစ်ပြီးတော့ဒီနှစ်မှာတော့မနစ်က3ချိန်ထက်ပိုမြန်လာတာလည်းဖြစ်ပါတယ်။ကဘာစံချိန်လည်းဖြစ်သူ့ကိုပိုင်စံချိန်လည်းဖြစ်တဲ့83ခုခွဲကိုတော့အကျိုးပွဲတွေမှာတော့စားပြခဲ့တာဖြစ်ပြီးတကယ်ဘိုလူပွဲမှာတော့82ခုပဲစားနိုင်ခဲ့တာဖြစ်ပါတယ်ဒီပြိုင်ပွဲမှာလူပေါင်း3000ကျော်ပါဝင်ခဲ့ပြီးတော့ပြိုင်ပွဲတစ်ခုမှာဆိုရင်လူ14ယောက်တစ်ပြိုင်နဲ့ပြိုင်ကြရတာပါဟော့ဒေါ့အသားချောင်းနဲ့ပါမုတ်ကိုစားပြရတာဖြစ်ပြီးတော့မြန်မြန်စားနိုင်ဖို့အတွက်ပါမုတ်တွေကိုရေစွတ်ပြီးညှို့ချရတာလည်းဖြစ်ပါတယ်အမျိုးသမီးတွေအတွက်လည်းတီးတန့်ပြိုင်ပွဲကျင်းပပေးခဲ့တာဖြစ်ပြီးအနိုင်ရသူအမျိုးသမီးကတော့ပါမုံနဲ့ဟော့ဒေါ့အသားချောင်း50ခုကို10မိနစ်အတွင်းစားပြခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်တနင်္လာနေ့မနက်6နာရီကနေ9နာရီအထိဒီထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2 meter 30 40 49 50နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချင်းကိုမသိငင်ထိုက်ကြေညာပေးပါမယ်ရှင
်။အီရန်နိုင်ငံမိုဆူးမြို့ကိုအီရတ်စစ်တပ်ကအပြည့်အဝပြန်လည်သိမ်းပိုက်လိုက်ပြီးနောက်မှာအစ္စလာမ်ရဲ့အစွန်ရောက် IS ကိုအနိုင်ရပြီလို့အီရတ်ကကြေညာပါတယ်။လက်နက်ကိုင်တပ်တို့ရဲ့တပ်မှုကြီးဝန်ကြီးချုပ်ဟိုက်ဒါအဲလ်အဘာဒီကလွတ်မြောက်လာတဲ့မိုဆူးမြို့ကိုရောက်ရှိနေပြီးကြီးမြတ်တဲ့အောင်မြင်မှုအတွက်ရဲရဲဝံ့ဝံ့တိုက်ခိုက်ခဲ့ကြသူတွေနဲ့အီရတ်ပြည်သူတွေကိုချီးကျူးဂုဏ်ပြုခဲ့တယ်လို့ဝန်ကြီးချုပ်ရုံးကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမြန်မာနိုင်ငံသားအလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အတိတ်ပဲရှိရှိလေးလေးနက်နက်ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးတာမှာဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်။ ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင်နှစ်သိန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထံပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကိုပြောဆိုပါတယ်။နိုင်ငံခြားဒုက္ခသည်1000ကျော်ကိုနိုင်ငံသားစီစီရဲ့လုပ်ငန်းတွေပြီးဆုံးထားပြီးဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတာလို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်။Manchester United အသင်းအတွက်ဂိုးအများဆုံးသွင်းခဲ့တဲ့တိုက်စစ်မှု Wayne Rooney ဟာသူ့ရဲ့အသင်းဟောင်းဖြစ်တဲ့ Everton အသင်းကိုပြန်ပြီးတော့ပြောင်းသွားပြီးဖြစ်ပါတယ်။အသင်းပြောင်းရွှေ့ခြင်းမပါဘဲပြောင်းရွှေ့ခြင်းအလွတ်ပြောင်းသွားခဲ့တာဖြစ်ပြီး Everton နဲ့နှစ်နှစ်စာချုပ်ချုပ်တာဖြစ်ပါတယ်
။တရင်ချင်းချုပ်ကမှတင်ထိုက်ကြညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကမဆုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Sonya ဖြစ်ပါတယ်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.